နိုင်ငံတကာနှင့်2019ကနေ2020ကိုကူးပြောင်းခဲ့ပါပြီ။ဒီချိန်မှာနှစ်သက်အတွက်ဆူတောင်းပေးနေကြတာကတော့မြန်မာနိုင်ငံကြီးငြိမ်းချမ်းဖို့နဲ့တိုးတက်စီမံဖို့ဖြစ်ကြပါတယ်။ပထမဆုံးပမကကျုပ်ဆရာတော်ကြီးမိန့်တာကတော့လူတို့ရဲ့လူဝင်ဆန္ဒမပြည့်ဝကြတာဟာလုံ့သင့်တာတွေကိုမလုံလို့ဖြစ်တယ်လို့မိန့်ပါတယ်
။မလုံ့သင့်တာတွေလုံနေသမျှလုံ့သင့်တာတွေမလုံသေးသမျှမည်သူတူတယောက်မှချမ်းသာဒုက္ခကိုမရနိုင်ပါမလုံသင်္နာတွေလုံနေသမျှဆိုးချိုးနဲ့သာကြုံတွေ့ကြရမှာဖြစ်ပြီးလုံသင်္နာတွေကိုမလုံသေးသမျှကောင်းကျိုးချမ်းသာကဝေးกว่าနေဥမှာသာဖြစ်တယ်ဒါကြောင့်နိုင်ငံတကာနှစ်သက်ကူ2020ပြည့်နှစ်နှစ်ဦးကာလအစပြု၍တတိသမ္ပဇဉ်ညတရားလက်ကင်ထားကအတ္တအကျိုးပရာအကျိုးနိုင်ငံအကျိုးပွားတို့အောင်ဆောင်ရွက်ကြပါလို့မေတ္တာပြုတိုက်တော်အပ်ပါတယ်
။အစ္စလမ်ခေါင်းဆောင်တူဖြစ်တဲ့ဟာဂျီဦးအေးလွင်ကတော့တိုင်းပြည်တိုးတက်ရေးညှင်းညွတ်ဖို့လိုတယ်လို့ပြောပါတယ်
။တိုင်းပြည်ကိုချစ်မြတ်နိုးတဲ့လူတွေဟာသွေးတူဖို့မလိုဘူးစိတ်တူဖို့လိုတယ်။ဒါတို့တိုင်းတို့ပြည်ဆိုတဲ့စိတ်နဲ့ညှင်းညွတ်ကလေးကျွန်တော်တို့ရပ်တည်ကြရမယ်။မတူကွဲပြားတဲ့အတွက်ကျွန်တော်မခွဲကြပါနဲ့။တွဲသွားအောင်ကျွန်တော်စူးစမ်းပါအဲ့လိုတက်တည်ပြမယ်ဆိုရင်ကဘာမှာကျွန်တော်တို့ခေါင်းဆောင်ပြောနေတယ်နော်မြန်မာပြည်ရဲ့ပုံရိပ်ကလေးဟာတကယ်ပဲလှနေတယ်ဆိုတော့သူတို့မျက်မြင်လက်တွေ့သိသွားပါလိမ့်မယ
်ဟိန္ဒူဘာသာအဖွဲ့ချုပ်ကသာသနာအကျိုးဆောင်ဒေါက်တာလှထွန်းကတော့တဦးနဲ့တယောက်တခါစားတာဖြစ်ဖို့အရေးကြီးပါတယ်လို့ပြောပြန်ပါတယ
်ဖွေးပြနေတော့လေဘာသာရေးအရာတော့လူမှုရေးအရာရောလူမျိုးနွေးစုအရာရောသို့တော့ကျွန်တော်တို့ပြည်သူမြန်မာနိုင်ငံရဲ့ပြည်သူပြည်သားတွေဖြစ်တဲ့ညီကိုမောင်တို့မာတွေဖြစ်တဲ့ကျွန်တော်တို့အားလုံးလက်တွဲပြီးတော့တယောက်နဲ့တယောက်တဟဇတ်တဖြစ်ပြီးတော့တိုင်းပြည်ရဲ့ကိုယ့်ရဲ့ဘာသာရဲ့ကိုယ့်ရဲ့ယဉ်ကျေးမှုရဲ့ကိုယ့်ရဲ့ဓလေ့ထွန်းစားရဲ့အစအစအရာရာကိုတိုးတက်ရတိုးတက်ရကြောင်းလုပ်ဖို့ကျွန်တော်တို့ကစိတ်တက်အမှန်တက်ဇွေလုံးလာဝီရိယတက်နဲ့ကျူးစားရမယ်လို့ကျွန်တော်အနေနဲ့တော့ပြောချင်ပါတယ်
ဘာသာရေးဆရာပုဂ္ဂိုလ်တွေရဲ့ဆူတောင်းတွေနောက်တိုင်းရင်းသားခေါင်းဆောင်တွေရဲ့ဆူတောင်းတွေကလည်းတိုင်းပြည်ငြိမ်းချမ်းရေးအတွက်ဖြစ်ကြပါတယ်။ရခိုင်အမျိုးသမီးပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောတာက
ငြိမ်းချမ်းရေးကိုအမြန်ဆုံးရယူစေချင်ပါတယ်။အဲ့တော့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေကလည်းအကုန်လုံးပေါ့နော်ပူပေါင်းပါဝင်ဖို့လိုအပ်ပါတယ်။အဲ့တော့ကြောင့်ဒီ2020နှစ်သစ်မှာအားလုံးပျော်ချွင်းရှံမြစ်ပြီးတော့ကျမတို့တိုင်းရင်းသားတွေရဲ့ Federal Democracy ပြည်ထောင်စုစနစ်ကိုအောင်မြင်စွာဖော်ထုတ်နိုင်ပါစေလို့ကျမအနေနဲ့ဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်
။ SNL ပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကအထွေထွေအတွင်းမှုချုပ်ဦးစိုင်းညွန့်လွင်ပြောတာကတော့
2020မှာအထူးဖြင့်အားလုံးစိတ်ဝင်စားမှာတော့ရွေးကောက်ပွဲပါနော်။ရွေးကောက်ပွဲကလည်းရှိလာမယ်။အပြောင်းလဲတွေရှိလာနိုင်တယ်အစဖြစ်ပါနော်။ဆိုတော့ကျွန်တော်ဆုတောင်းညင်တာတော့2020မှာအားလုံးစိတ်ကောင်းအောင်မှာထားပြောအားလုံးဒီပြည်တော်စုကိစ္စတစ်ခုတည်းကိုပဲစဉ်းစားပါเนาะနိုင်ငံတော်ကိုပဲအဓိကအလေးထားပြီးတော့เนาะအားလုံးဝိုင်းပြီးတော့လှုပ်ကြပါအဲ့လိုမြစ်တယ်ခံကျင်တယ်ဆိုတော့အားလုံးကျွန်တော်တို့ညီညွတ်ဖို့လိုတယ်လို့ထင်ပါတယ
်ဦးဆိုင်ညွန့်လွင်ပြောပြသွားတာပါပို့အမျိုးသားခွန်ပေါင်တောင်းကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူပါတိုင်းရင်းသားချင်းတန်တရားတွေမထားမှငြိမ်းချမ်းရေးကိုမျှော်မှန်းနိုင်မယ်လို့ပြောပါတယ်
။အဲ့ဒီငြိမ်းချမ်းရေးစီမံတာလေကိုနေရာကိုဒေသဖွံ့ဖြိုးတိုးတက်နိုင်တဲ့ဆွေရလေအားလုံးသိပြီးသားပါ။အဲ့တော့ကျွန်တော်အနေနဲ့ပြောချင်တာကကျွန်တော်တို့လာမယ့်နှစ်သစ်မှာကကျွန်တော်တို့တဦးနဲ့တဦးတန်တရားဖြစ်နေတဲ့ကိစ္စရမယ်လေ။ဟုတ်လားသူ့ကိုမယုံကိုသူ့မယုံဆိုတဲ့အဲ့ပေါ့ကိစ္စရမျိုးကြီးကိုတော့ပပျောက်ကင်းစင်ပြီးတော့မှကျွန်တော်တို့နိုင်ငံတော်ကြီးဟာတိုးတက်ဖွံ့ဖြိုးတဲ့အေးချမ်းတရားတဲ့ဒီတိုင်းပြည်ကြီးဖြစ်ပါစေလို့ပဲကျွန်တော်ဆုတောင်းပါတယ်။နောက်ပြီးမှဒီလိုဖြစ်လာနိုင်ဖို့အတွက်လည်းနိုင်ငံသူနိုင်ငံသားများအားလုံးနဲ့ကျွန်တော်တို့တိုင်းသားတွေအားလုံးကဝိုင်းဝန်းတည်ဆောက်ပေးကြပါဆိုရင်တော့ကျွန်တော်အနေနဲ့ဆန္ဒပြုပါတယ်
။ဒါကတော့ဘာသာရေးကောင်းဆောင်တချို့နဲ့တိုင်းရင်းသားကောင်းဆောင်တချို့ရဲ့2020နှစ်သစ်အတွက်ဆုတောင်းများကိုစူးစီးတင်ပြခဲ့တာပါခင်ဗျာ။